စစ်ပွဲလွန်ဂါဇာဒေသအတွက်ရှစ်ရေးအစီအစဉ်တွေကိုဒီအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟုကအစ္စရေးလုံခြုံရေးဝန်ကြီးအဖွဲ့ကိုအဆိုပြုတင်ပြခဲ့ပါတယ်သူတင်ပြတဲ့အစီအစဉ်တွေကိုဒီ Times of Israel သတင်းစာထဲမှာဖော်ပြထားတာမှာတော့စစ်ပွဲတွေပြီးဆုံးသွားရင်ဂါဇာကို Hamas အဖွဲ့နဲ့ဆက်ဆက်နေတဲ့ပါလက်စတိုင်းတာဝန်ရှိသူ Hamas အဖွဲ့ကိုထောက်ခံတဲ့နိုင်ငံသားတွေမပါတဲ့ဒီအစိုးရအဖွဲ့ကအုပ်ချုပ်ရမယ်လို့ပြောထားပါတယ်အကြမ်းဖက်မှုကိုအားပေးတဲ့နိုင်ငံသားအဖွဲ့အစည်းတွေနဲ့လုံးဝပတ်သက်မှုမရှိဘဲအုပ်ချုပ်ရေးအတွေ့အကြုံရှိတဲ့ဒီဒေသခံတာဝန်ရှိသူတွေကဂါဇာကိုအုပ်ချုပ်ရမယ်လို့ဆိုထားပါတယ်ဂါဇာကမ်းမြောက်ဒေသတွေမှာဟာမတ်စ်အဖွဲ့နဲ့ဒီအစ္စလာမ်မစ်ဂျီဟတ်လှုပ်ရှားသူတွေလုံးဝမရှိတော့မချင်းဖမ်းဆီးခံထားရတဲ့တရားခံတွေအလုံးပြန်မလွတ်မချင်းအစ္စရေးစစ်တပ်ကတိုက်ခိုက်သွားမယ်လို့လည်းအစီအစဉ်မှာဝန်ကြီးချုပ်နတ်တန်ယာဟုကပြောထားပါဗျ။စစ်ပွဲတွေပြီးသွားရင်တော့မှနောက်ထပ်အကြမ်းဖက်တိုက်ခိုက်မှုတွေထပ်မဖြစ်လာအောင်လို့အစ္စရေးစစ်တပ်အနေနဲ့ဂါဇာဒေသတွေမှာအကန့်အသတ်မရှိလွတ်လပ်စွာလှုပ်ရှားမယ်လို့လည်းအစီအစဉ်ထဲမှာထည့်ထားပါဗျ။ဂါဇာမှာအကူအညီပေးနေတဲ့ကုလသမဂ္ဂအေဂျင်စီဖြစ်တဲ့ UN RW ကိုလည်းဖြတ်သိမ်းမယ်လို့ဝန်ကြီးချုပ်နတ်တန်ယာဟုရဲ့အစီအစဉ်မှာပြောထားပါဗျ။ UNRWA ဝန်ထမ်းတချို့2023အောက်တိုဘာ29ရက်ကတိုက်ခိုက်မှုမှာပါဝင်ခဲ့တယ်လို့အစ္စရေးစစ်တပ်ကဆွဆွဲခဲ့တယ်လို့ကုလသမဂ္ဂကလည်းဝန်ထမ်းတချို့ကိုအလုပ်ဖြုတ်ခဲ့ပါဗျ။အခုလိုမျိုးဒီဂါဇာအနာဂတ်အစီအစဉ်တွေကိုဝန်ကြီးအစ္စရေးဝန်ကြီးချုပ်ကအဆိုပြုခဲ့ချိန်မှာပဲလူသားချင်းစာနာမှုအခွင့်အရေးတွေပို့ပေးနိုင်ဖို့ယာယီအပြစ်ခတ်ရရေးတန်တမာရေးအရာကြိုးပမ်းမှုတွေကိုလည်းအမေရိကန်နဲ့ဒေသရင်းနိုင်ငံတွေဆက်လက်ကြိုးပမ်းနေကြပါရှင့်။